င်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့တွေကဥက္ကဋ္ဌနှစ်ဦးဟာ NCA စာချုပ်အပေါ်နားလည်မှုလွဲမှားစွာအကောင့်ထည့်ဖော်နေတဲ့ကိစ္စရပ်တွေကိုပြန်ဆွေးနွေးဖို့ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံအခုလလယ်ပိုင်းကစာရေးသားပေးပို့ခဲ့ပါတယ်။ဒီစာပါအကြောင်းအရာတွေကိုဆွေးနွေးဖို့ RCSS နဲ့ KNU တို့ပူးပေါင်းပြီးတက်မတော်နဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့လာမယ့်ဖေဖော်ဝါရီလပထမပတ်အတွင်းတွေ့ဆုံကြမယ်လို့မူအားဖြင့်သဘောတူထားခဲ့ကြပါတယ်ဒါပေမဲ့ RCSS ကမနေ့ကထုတ်ပြန်လာတဲ့ကြေညာချက်မှာတော့ဖေဖော်ဝါရီလပထမပတ်အတွင်းလုပ်မဲ့ဒီတွေ့ဆုံပွဲဟာရှမ်းမြို့သားနေနဲ့တိုက်ဆိုင်နေသလိုအဖွဲ့အစည်းအတွင်းအချိန်ယူရှင်းပြစရာတွေရှိလို့တွေ့ဆုံမဲ့ရက်ကိုပြန်ညှိမယ်လို့ဆိုလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းက RCSS ရဲ့အကြံပေးဥခွန်ဆိုင်က RFA ကိုNRPC နဲ့ဖေဖော်ဝါရီလ2ရက်နေ့တွေ့ပြီးတမတော်ညီနိုင်ရေးအဖွဲ့နဲ့3ရက်နေ့တွေ့မယ်လို့ပြောထားပါတယ်ဖေဖော်ဝါရီလ9ရက်နေ့မှာတော့ RCSS ဌာနချုပ်လွယ်တိုင်းမြန်မာရှမ်းအမျိုးသားနဲ့ကျင်းပဖို့ရှိနေပါတယ်ဆွေးနွေးပွဲရက်ကိုပြန်ညှိကြဖို့ကြေညာချက်ထုတ်လိုက်တဲ့အပေါ် RCSS ရဲ့ပြောရေးဆိုခွင့်ရှိသူတွေကို RFA ကဆက်သွယ်နေပေမဲ့အဆက်အသွယ်မရသေးပါဘူး RCSS နဲ့ KNU တို့ပူးပေါင်းပြီးကာကွယ်ရေးဦးစီးချုပ်နဲ့အတိုင်ပင်ခံပုဂ္ဂိုလ်တို့ထံပေးပို့ထားတဲ့စာမှပါဝင်တဲ့အကြောင်းအရာတွေကိုKNU ရဲ့ထွေထွေတွင်ရေးမှုချုပ်ဘဒုစောတာတို့မူကအခုလိုပြောပါတယ
်2020မှာရရှိတဲ့ရလတ်ဒီကိုချုပ်တိုက်ပြီးတော့ Federal ရေလို့သတ်မှတ်မယ်ဖွဲ့သိမ်းမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့အဲ့လိုအသေးစိတ်ပေါက်နေတယ်ကျွန်တော်တို့အမျိုးသားဒန်းတူကြီးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အပြည့်အဝရှိတဲ့ဒီမှုကြီးချက်ဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်တဲ့အခြေခံမှုတွေကိုချိန်မီပိုင်ခွင့်ဘယ်လောက်ထိရှိကြမလဲဆိုတဲ့အာသာမျိုးဖြစ်နေတယ်လို့ဆိုတော့အဲ့ဒါကိုကျွန်တော်တို့ဆွဆွလင်းလင်းကြည့်အောင်ကျွန်တော်တို့လုပ်ဖို့လိုတာအပိုင်းတစ်ပိုင်းပေါ့နော်ဒန်းချေကောင်းဆယ်ပေါ်မှုနဲ့ပတ်သက်တဲ့ရန်တရားတွေရဲ့ဒီပတ်သက်လို့ကျွန်တော်တို့ပြန်ပြီးထိနိုင်လို့လိုတဲ့အပိုင်းလေးတွေရှိတယ
်အစိုးရတက်နဲ့ဆွေးနွေးမဲ့အကြောင်းအရာတွေဟာ RCSS နဲ့ KNU အဖွဲ့အစည်းနှစ်ခုရဲ့သဘောထားဖြစ်လို့ဆွေးနွေးပွဲရက်နောက်ဆုတ်သွားမလားဆိုတာကလည်း RCSS နဲ့ပြန်ညှိရအောင်မှာဖြစ်တယ်လို့ဘဒုစောတာတို့မူကပြောပါတယ်တချို့ KNU နဲ့သာဆိုင်တဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေနယ်မြေကိစ္စရပ်တွေကိုတော့အစိုးရတက်မတော်တို့နဲ့သူတို့အဖွဲ့ပဲတီးတန့်တွဲဆောင်စရာရှိရင်လဲတွဲဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိမှာတော့ KNU အနေနဲ့လည်း290ပြည့် KN တော်လန်ရေးနေ့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောပါတယ်။ KNU နဲ့တွဲဆောင်တဲ့အခါငင်းချင်းလုပ်ငန်းစဉ်မှာ KNU ရဲ့ယာယီရဆိုင်ထားမှုရုပ်သိမ်းပြီးပြန်လဲပါဝင်လာဖို့ပြောဆိုဆွေးနွေးဖို့တွေရှိတယ်လို့ငင်းချင်းကော်မရှင်ကဦးလာမောင်ရွှေကပြောပါတယ်။
ကျင်းမူတဲ့တော့ဒီတရားဝင်နိုင်ငံရေးစီမီဝဲတွေမှာကျင်းမူကိုယ်စားလှယ်ဖက်ပြီးပါဝင်လာနိုင်လို့ကျင်းမူဘက်ကနေပြီးတော့စီမီလိုတဲ့အချက်တွေကိုကျွန်တော်ပြင်ဆင်ဖို့ပါတယ်ဒီအလုပ်ဖက်ပြီးစီမီကြည့်ရင်တော့တက်ဆိုင်နဲ့အကောင်ရှိတဲ့အကောင်မျိုးနဲ့စီမီကြည့်ရင်တော့စောရင်းပြန်လာရေးပြန်လာပါတယ်သူတို့ပြန်ပါဝင်လာတော့ကောင်းတော့ပါတယ်ဒါမှကျွန်တော်တို့အနေနဲ့အများကြီးပါဝင်တဲ့နိုင်ငံစီမီဝဲစက်ပြီးဆောင်လို့ရမှာပါ
တမတော်ကအခုလ21ရက်နေ့ကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချင်းကိစ္စရပ်တွေဆွေးနွေးနိုင်မှုဖွဲ့စည်းပေးလိုက်တဲ့ညှိနှိုင်းဆွေးနွေးအဖွဲ့ထဲမှာဒုတိယဗိုလ်ချုပ်ကြီးရာပြည့်ထွန်းထွန်းအောင်နဲ့တန်းထွန်းဦးတို့အပါအဝင်ဒုတိယဗိုလ်ချုပ်ကြီးခုနှစ်ဦးနဲ့သက်ဆိုင်ရာနယ်မြေတွေကတိုင်းမှုတွေပါဝင်ပါတယ်ရှင်